ဟုတ်ကဲ့ဦးစိန်ထေးခင်ဗျာအခုလိတ်ကျွန်းကဒီကိုဇော်လင်းနဲ့ကိုဝေဖြိုးတို့ရဲ့ဒီအမှုနဲ့ပတ်သက်ပြီးတော့ဗောလေစီရင်ချက်ချမှတ်နေရဘယ်နေ့ဖြစ်ပါလဲခင်ဗျာ
နာမည်ဒီစီမှာ24ဦ
းဒီအမှုနဲ့ပတ်သက်ပြီးတော့ဒီထိုင်းရှိနေများကောင်စီကနေပြီးတော့ဗောလေအခမဲ့ပေါ့လိုက်ပါကူညီတယ်လို့လည်းသတင်းရတယ်ခင်ဗျာဆိုတော့အဲ့ဒီမှာကျွန်တော်တို့နည်းနည်းပြောပြပေးပါဦးခင်ဗျာဒီနေ့လည်းပဲသူတို့သတင်းထုတ်ပြန်ချက်တခုလည်းထုတ်ပြန်လိုက်တယ်ထိုင်းရှိနေများကောင်စီကဘာတွေများလုပ်ပေးပါလဲခင်ဗျာအဲ့ဒါလေးကျွန်တော်ပြောပြပေးပါဦ
းထိုင်းရှိနေများကောင်စီကလုပ်ငန်းကော်မတီရဲ့နောက်ပြီးတော့အမှုလိုက်ကော်မတီရဲ့အဲ့လိုမျိုးဖွဲ့တာပေါ့နော်လုပ်ငန်းကော်မတီကတော့သူတို့မူဝါဒပိုင်းဆိုင်ရာပုံစံမျိုးတွေကိုသူတို့ကချမှတ်ပေးတယ်အမှုလိုက်ကော်မတီကတရားရုံးမှာခုခံလျှောက်လဲဖို့အတွက်ဗျူဟာချပြီးတော့လုပ်တာပေါ့နော
်ဟုတ်ကဲ့အခုလိုပေါ့လေထိုင်းရှိနေများကောင်စီကနေပြီးတော့ဒိုက်ပါဆောင်ရွက်ပေးတဲ့အတွက်ကြောင့်ပေါ့လေအမှုထဲမှာပေါ့အပြောင်းလဲတွေပေါ့လေအမှုတိဆောက်ပုံကစားအပြောင်းလဲတွေပုံစံဖြစ်သွားတယ်ဆိုသိရတယ်ခင်ဗျာကျွန်တော်လည်းပြောပြပေးပါဦးခင်ဗျာဘယ်လိုပုံစံမျိုးဖြစ်တာပါလဲ
အစပိုင်းမှာတော့ဒါတရားစွဲတဲ့ပတ်ပေါ့နော်ဒီအမှုလိုက်အစိုးရရှင်းနေနဲ့ရဲတွေကတော့သူတို့ကတော့အမှုမှာအမှုတိဆောက်ဖို့အတွက်သူတို့လုပ်ထားတာတွေရှိတယ်အဲ့ဒီအတိုင်းတော့သူတို့ကတင်တာပေါ့သို့တော့လဲဒီရှင်းနေများကောင်စီကနေရှင်းနေတွေလှုပ်ပြီးတော့ထောင်ထဲမှာတော့တွေ့တယ်လိုက်လာတယ်ဒီကလေးရသူတို့ဝန်ခံချက်ပေးခဲ့တာတွေကိုပြန်ပြီးတော့ညင်းဆိုတာတွေဖြစ်လာတဲ့အခါကျတော့မှုတီဆောက်တဲ့ဆွဲချက်တွေကိုသူတို့ကပြန်ပြီးတော့ပြင်ဆင်ရတာမျိုးတော့လောက်ရတာပေါ့ဖက်ချက်တွေယူလာတယ်နောက်ဒီတသက်ပစ္စည်းတွေနဲ့ပတ်သက်ပြီးတော့သူတို့ပြင်ဆင်လာတယ်ပေါ့နော်အဲ့ဒါတွေတော့သူတို့အဲ့လိုမျိုးလောက်လာရတာပေါ့
ဟုတ်ကဲ့ဒီနေ့ထုတ်ပြန်လိုက်တဲ့ပေါ့လေရှေ့နေများကောင်စီရဲ့သတင်းထုတ်ပြန်ချက်ထဲမှာဒီတရားသူကြီးအဖွဲ့ဘော်ဒီအမှုဘော်ဝင်လုံးကျွလွတ်ပေးဖို့အတွက်ကိုလွတ်ပေးသင့်တဲ့အကြောင်းပေါ့လေသူတို့အချက်၅ချက်နဲ့တင်ပြထားတာတွေ့ရတယ်ခင်ဗျကျွန်တော်အဲ့ဒါလေးနည်းနည်းပြောပြပေးပါဦးခင်ဗ
ျမင်းတော့ကျွန်တော်တို့သတင်းထုတ်ပြန်တဲ့အခါမှာအများပြည်သူနားလည်ရလွယ်အောင်ပေါ့နော်ဒီ၅ချက်ဆိုတဲ့ဟာကိုပြ highlight လုပ်ပြီးတော့ပြထားတာပေါ့တရားရုံးမှာတင်တဲ့သမိတာ36မျက်နှာရှိတဲ့ကျွန်တော်တို့ဟိုခုခံလျှောက်လဲမှုအကျဉ်းချုပ်ပေါ့နော်အဲ့ဒါလေးကိုကျွန်တော်ကပို့ထားတာဆိုတော့ဒီအချက်၅ချက်ကတော့ကိုအဓိကကြားတဲ့အချက်တွေကို highlight လုပ်ပြီးတော့ဆွဲထုတ်ကြတာပေါ့နံပါတ်၁ချက်ဆိုလို့ရှိရင်ဒါသူတို့ဒီဖန်ဆီးတဲ့အခါမှာစစ်ဆေးတဲ့အခါတွေမှာအဲ6ချက်တွေယူတဲ့အခါမှာရဲတွေကနေပြီးတော့ဒီဥပဒေကပြဋ္ဌာန်းထားတဲ့အတိုင်းတွေမလုပ်ခဲ့ဘူးဆိုတဲ့ဟာမျိုးတွေကိုပြောထားတယ်ဒီထဲမှာဘာတွေပါလဲဆိုတော့တပ်တွေပစ္စည်းတွေကိုတိမ်းဆဲတဲ့အခါမှာလည်းသူတို့ကတကယ်ကိုခက်ခိုင်မမာတွေမလုပ်ထားဘူးဖြစ်သူတွေလုပ်ထားတယ်နံပါတ်၃ချက်ကတော့ဒီကလေးတွေရဲ့လူတက်လက်နှက်လို့ပြောတဲ့ပေါက်တူပေါ်မှာလက်ပွေရာတို့ DNA တို့ပါတော့ပေါ့နော်ဒါတွေကိုမတွေ့ရှိဘူးပေါ့အဲ့တော့ဒီလူတက်ပစ္စည်းနဲ့လူတက်တရားခံလို့ဆွတ်ဆွဲထားတဲ့လူတွေနဲ့ဆက်ဆက်မှုမရှိဘူးပေါ့နော်ဒါတွေကိုလည်းထောက်ပြထားတယ်နောက်ဟိုကျွန်တော်တို့ဒီရဲတွေရဲ့ဒီ DNA တူတယ်ဆိုပြီးတော့ပြောတဲ့ဆွတ်ဆွဲချက်ပေါ့နော်အလောင်းကရတဲ့ DNA အခုချင်းမျိုးသမီးရဲ့အလောင်းကရတဲ့ DNAແລະທີ່ຄະລີຍະດຽວນີ້ຕູ່ເລົ່າປ ્યો ຖ້າແດ່ອາຄະມາເດຍດຽວນີ້ຊິສາປີໂຕຊິສີລອງນົງກະຍໍນາທີ່ DNA ຊິແດ່ເລົ່າຄົງລົງນີ້ດີບໍເນາະໂຕໄລ່ນາແມ່ແຕກໂຄແກນເລົ່າຄົງລົງນີ້ດີອັນນີ້ແຫຼະອະພິວ່າບໍ່ໄລ່ນາຖ້າບູເດີ້ໂຕລູຕင်ປຽຖ້າແດ່ DNA ຕູ່ເລໂຊແດ່ອັດແຊກາຕັນແຕອະພິດສຽກາກ້ອງແດ່ໂຊແດ່ຫາຫາແດ່ປາໄລບໍນາວເຈົ້າຊິຊີຈີມາທີ່ຄະລີຍະပြေးရတဲ့ဆိုတဲ့ဟာပေါ့နော်ပြေးရတဲ့ဆိုတဲ့ဟာမှလည်းဒါဒီကလေးဖြစ်ကြောင်းလည်းသိချမပြနိုင်ဘူးပေါ့နော်အဲ့ဒီပြင်ကိုအင်္ဂလန်နိုင်ငံကဒီမှုကြီးကကျွမ်းကျင်သူတွေကနေတုံးတက်ထားတဲ့ဒီ CCTV ထဲပုံရိပ်ကဒီကလေးရဲ့ပုံရိပ်နဲ့မတူချိန်ဆနေပါလေဆိုရင်ကွာတယ်ဆိုတဲ့အကြောင်းအရပေါ့အဲ့ဒါကြီးကပြထားဒါကြောင့်ဒီ CCTV ကလည်းဒါဟိုတန်တရားဖြစ်เสียကောင်းတယ်ပေါ့ကျွန်တော်တို့အဲ့ဒီအချက်တွေပေါ့ဒါတွေကအမှုမှာအဓိကကျတဲ့အချက်တွေကိုပြန်ပြီးတော့ထောက်ပြရတဲ့ဟာတွေဖြစ်တယ်
။ဦးစိန်သေးအနေနဲ့ပေါ့လေဒီဒီအမှုပုံပေါ်မှာအကုန်လုံးခြုံငုံတုံးတက်လိုက်လို့ရှင်ရောဘလူများတုံးတက်မိလဲခင်ဗျာနောက်ဆုံးရလက်အဖြစ်ကဘလူထွက်လာနိုင်တဲ့အခြေအနေရှိလဲခင်ဗျာ
အခုကျွန်တော်တို့ထောက်ပြရတဲ့ဆိုတဲ့အပိုင်းတွေကကိုယ့်ရဲ့ site ကပေါ့နော်ကိုယ့်ရဲ့ page ကနေထောက်ပြတာတရားသူကြီးနေတဲ့ကျတော့ကျွန်တော်တို့ထောက်ပြတဲ့ဟာတွေကိုလက်ခံပါလားလက်မခံဘူးလားဒါအခုပိုင်းပေါ့ဆိုတော့ပြင်ချက်ကတော့ကျွန်တော်တို့က50 50ပဲဒါခန့်မှန်းထားတာပေါ့နော်လို့လည်းလို့မယ်ဒါမှမဟုတ်လည်းသူတို့အေးအေးယူလည်းအေးအေးယူမယ်ဟိုပြစ်မှုကြီးနဲ့ပတ်သက်ယူပြောတာပါအဲတချို့ဆွဆွရတဲ့ပုံမှန်တွေဆိုလို့ရှိရင်တော့ဟိုခလီတယောက်ဆိုတော့သူကအဲ့ဒီပုံမှန်နဲ့တော့ညှိနေတာပေါ့ဥပမာထိုင်းနိုင်ငံထဲမှာတရားမဝင်မဲနဲ့ဝင်ရောက်လုပ်ကိုင်နေဆိုတဲ့ပုံမှန်မျိုးဆိုလို့ရှိရင်ခလီတယောက်ပဲ passport တွေဝတ်ပါမဲ့တွေရှိတယ်ကျန်တဲ့ခလီတယောက်ကမရှိဘူးဆိုတော့အဲ့ဒါမျိုးတွေကြတော့လည်းညှိတာပေါ့လေ ဘလူပဲဖြစ်ပါစေပေါ့တရားပြကြဘလူပဲစီရင်ချက်ချက်ရှုံးသွားတဲ့ဘက်ကတော့အယူခံတွေတက်ရအောင်ပါပဲဒီအမှုကအမြင့်ဆုံးတရားထုတ်တော်ရုပ်ကြီးအယူခံတက်ရမဲ့ပုံစံမျိုးရှိပါလေဟောထပ်ပြီးတော့နောက်ပိုင်းဒီဥပဒေရအောင်ရတယ်ဆက်ပြီးတော့လောက်အောင်မဲ့အနေထားတွေရှိတယ်လို့ကျွန်တော်ကပုံသက်ပါတယ်
ဦးစိန်ခင်ဗျာအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့